Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ6ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Landometer 24 25 32နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမျိုးဖြုတ်တပ်ဖြတ်မှုတွေမတွေ့ရဘူးလို့မြန်မာဒုတိယသမ္မတဦးမြင့်စွေကရည်ရည်ပြန့်ညှင်းဆိုလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်တို့တီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီညနားဆင်ကြမယ့်သတင်းလွှာမှာတော့
ဒီလိုမျိုးအကြမ်းဖက်တက်ခတ်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပုံမှာကျမတို့ကတော့ဒီစိုးရိမ်မကင်းဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချဆောင်ရတဲ့ဘက်ဖြစ်မယ်ဒီတဲ့ရေးကောက်ွယ်ရေးပုံတော့ဒီ
နိုင်ငံပြည်နယ်ပြည်ထောင်နဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမင်းပြောသွားတာပါပြည်စုံကိုတည်နေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူမြန်မာအရေးဆိုင်ရာတွေ့ဆုံမြင်မြန်ကန်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမျိုးဖြုတ်တပ်ဖြတ်မှုတွေမတွေ့ရဘူးလို့မြန်မာဒုတိယသမ္မတဦးမြင့်စွေကရည်ရည်ပြန့်ညှင်းဆိုလိုက်ပါတယ
်ကော်မရှင်ရဲ့စုံစမ်းစစ်ဆေးချက်များကိုအခြေခံပြီးသုံးသပ်ပြောကြားရမည်ဆိုပါရင်ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမှာမင်းကြီးရုံးကသုံးသပ်တဲ့ Crime Against Humanity ဖြစ်နိုင်ခြေလုံးဝမရှိပါကြောင်းနဲ့အသင်းကရင်စင်ဟုယူဆနိုင်သည့်အနေအထားလဲလုံးဝမတွေ့ရှိပါကြောင်းပြောကြားလိုပါတယ
်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အပိသက်အစည်းအခမ်းအစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားတာပါစစ်တပ်ဘက်ကအုပ်စုဖွဲ့အထမကျူးလွန်တာမရှိသလိုနယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းရွာတွေကိုရှင်းပစ်ခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်စွေကပြောဆိုသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွစ်ဆုံမေးမြန်းပြုစုထားတဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာအဖွဲ့တစ်ခုရဲ့အစီရင်ခံစာမှာတော့တပ်ဖြတ်မှုတွေအုပ်စုဖွဲ့အတ္တမပြုချင်မှုတွေစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်ကျေးရွာတွေကိုဖျက်ဆီးခဲ့တာတွေကိုဖော်ပြထားတာပါကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဇာအီရာအက်အယ်ဟူဆိန်ကလည်းအစိုးရအနေနဲ့ဒီလူ့အခွင့်အရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဖို့ဒီချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့တောင်းဆိုခဲ့ပါတယ်မြန်မာအစိုးရရဲ့မောင်နှံဒေတာစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အတွင်းရေးမှူးဦးစော်မြင့်ဖေကတော့ကဘာတလွားပြောဆိုချက်တွေနဲ့မြေပြင်အခြေအနေတွေမှာကွဲပြားမှုရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ဥရှိကြကြီးရကျွန်တော်ထင်တယ်ဆရာတို့ရောက်မှာမဟုတ်မရောက်လည်းမရောက်နိုင်ဘူးဥရှိကြကြီးရ။အဲ့ဒီမှာလူဦးရေ6000လောက်ရှိတယ်အင်ဂျီ920ခန်းရှိတယ်။အဲ့ဒီမှာ तू က UHDA ရဲ့အစင်ခံသားမာရောဘယ်မာရောအကုန်လုံးကသူတို့ရွာမှာအစော်ကားမခံရတဲ့အိမ်တအိမ်မှမရှိဘူးတဲ့။ဆောကားရဲအင်ကြီးပဲဆိုပြီးတော့သူကဒီဟာကမီဒီယာမှာကဘာတိအောင်လုပ်တာဆိုတော့ကျွန်တော်တို့တကယ်သွားတဲ့ခါမှာဒီဖြစ်စင်နေမရှိဘူ
းပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမောင်နှောဒေတာကမြန်မာဆွေရနေချားဆောင်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းမြန်မာတပ်မတော်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေနောက်ပိုင်းမြန်မာဆွေရရဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေကိုစုံစမ်းဖို့ကုလသမဂ္ဂဘက်ကမြန်မာဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းခဲ့ပေမဲ့မြန်မာဘက်ကတော့လက်တင်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင
်မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုအစ်စ်တွေချမှတ်မဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကတညီတညွတ်ထဲမဲပေးအတီပြုလိုက်ကြပါတယ်။အမေရိကန်ကကမကထာပြုတင်သွင်းတဲ့ဒီရည်ရွယ်မှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပက်ထိန်ဒုံးကျည်အစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာတန်တထောင်လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပစ်ပက်ထိန်ဒုံးကျည်တွေကိုမြောက်ကိုရီးယားကစမ်းသပ်ပြုလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်ရည်ရွယ်မှုတွေချမှတ်ခဲ့တာပါ။အဲ့ဒီဒုံးကျည်စမ်းသပ်မှုတွေအရမြောက်ကိုရီးယားရဲ့ဒုံးကျည်တွေဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ဒေသအများပြားအထိရောက်နိုင်ခြင်းအလားအလာရှိတာကိုပြနေပါတယ်။အခုဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့ပြည်ပပုတ်ကုန်ဝင်ငွေတစ်နှစ်ဒေါ်လာတန်း3000လောက်ထဲကသုံးပုံတစ်ပုံရောကျသွားမှာဖြစ်ပါတယ်။တင်ပို့ကုန်၄မျိုးဖြစ်တဲ့ကြောင်မီးသွေးတန်ရိုင်းခဲနဲ့ခဲရိုင်းသတ္ထုတွေနဲ့ပင်လယ်စာထွက်ကုန်တွေကိုပြတ်မှတ်ထားအရေးယူတာဖြစ်ပါတယ်။ ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အတည်ပြုနိုင်ရေးအတွက်ရုရှားနဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုကျေးဇူးတင်ရှိပါကြောင်းအမေရိကန်သမ္မတဒေါနယ်ထရမ့်ကလည်းပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချောင်းမှုတွေတည်ငြိမ်မှုပြပြအောင်လုပ်နေတာတွေကိုအဆုံးသတ်နိုင်ရေးအတွက်တန်တမာရေးအရာရောစီးပွားရေးအရာပါအခုထပ်ပို့ပြီးဖိအားပေးနိုင်ဖို့အတွက်မဟာမိတ်တွေမိဖက်တွေနဲ့အမေရိကန်သမ္မတထရမ့်ကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအင်မီရောကကြေညာထားပါတယ်ခင်ဗျာ။
အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကျင်းပနေတဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုတို့ဒီကနေ့တီးခြားတွေ့ဆုံဆွေးနွေးပါတယ်။မြောက်ကိုရီးယားဘက်ကကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလိုက်နာဖို့နောက်ဒုံးကျည်ပစ်လွတ်မှုတွေနျူကလ িয়ার ဆန်းတက်မှုတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုရန်စနေတာတွေရပ်ဖို့တရုတ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်တင်းမာမှုကိုဖြေလျှော့နိုင်ရေးအတွက်နှစ်ဦးနှစ်ဖက်ရပ်ဆိုင်ခြင်းချင့်ကပ်မှုကိုလက်တင်ခံဖို့လဲမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကိုအကြံပေးခဲ့တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်းသတ်မှုတွေကိုရပ်ဆိုင်ပြီးတစ်ဖက်မှာလည်းအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစည်ရေးလေ့ကျင့်မှုတွေရပ်ဆိုင်ရေးချင့်ကပ်မှုဖြစ်ပါတယ်။ဇူလိုင်လအတွင်းမြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးကျည်ဆန်းသတ်မှုနဲ့လက်တလောနျူကလ িয়ার ဆန်းသတ်မှုနှစ်ကြိမ်လုပ်ခဲ့တဲ့ကိစ္စအပါအဝင်မြောက်ကိုရီးယားကျွန်းဆွယ်တင်းမာမှုတွေတကြောပြန်ဖြစ်ခဲ့တဲ့အပေါ်အလွန်မဲ့စိုးရိမ်ရပါကြောင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကလည်းမနေ့စနေနေ့မှာပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေအားလုံးကိုလိုက်နာပြီးဆန်းသတ်မှုအားလုံးကိုရပ်ဆိုင်ဖို့ကိုလည်းတိုက်တွန်းပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာရေးပံ့ပိုးကူညီလိုတယ်လို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်နဲ့မြန်မာ၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အာဆီယံဒေသတွင်းဖိုရမ်ကိုမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်တက်ရောက်နေတာဖြစ်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးတီလဆန်နဲ့တီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးတီလဆန်ကမြောက်ကိုရီးယားပေါ်ဖိအားပေးနိုင်ရေးကြိုးပမ်းနေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ဂျွန်ဟွာနဲ့တွေ့ဆုံအပြီးမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့မြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုအသစ်ဟာတင်းနစ်ကောင်းမွန်တဲ့ရလဒ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကလည်းကုလသမဂ္ဂရဲ့မြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုအစ်ကိုကြိုးဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးတီလဆန်ဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဘရော့ဖ်နောက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့နဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အငင်းပွားမှုတွေကနေထိတိုက်ရင်ဆိုင်အကြမ်းဖက်မှုတွေဖြစ်ပွားမလာအောင်ကြိုတင်ကာကွယ်ဖို့အတွက်တရုတ်ဝင်လုံထုံးလုံနီတရက်ကိုချုပ်ဆိုထားကြဖို့ကိုလည်းအမေရိကန်ကဆက်လက်တိုက်တွန်းနေပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့တရုတ်ဆိုတာတောင်ဝန်ရှိသူတွေနဲ့ရှေ့တောင်အာရှနိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံတဲ့အခါမှာတောင်တရုတ်ပင်လယ်တွင်လိုင်းနာလှုပ်ဆောင်ရမယ်ကျင်းဝစီနီလန် COC ရေးဆွဲရေးမှူးပေါင်းကိုလက်မှတ်ထိုးကြမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပြနေပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဗနက်ဆွေးလာနိုင်ငံဗလန်စီယာမြို့ကစစ်ခြေဆိုင်စခန်းတစ်ခုမှာအချမ်းဖက်ဝါဒီတွေကတိုက်ခိုက်ခဲ့တယ်လို့ဗနက်ဆွေးလာဆိုရှယ်လစ်ပါတီရဲ့ခေါင်းဆောင်ဒီယိုဒါဒိုကာဘီလိုကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်ပါရာမာကီစစ်ခြေဆိုင်စခန်းကပုံမှန်မဟုတ်တဲ့အခြေအနေကိုတပ်ဖွဲ့တွေကခက်မြန်မြန်ကင်တွယ်ခဲ့ရတယ်လို့လဲသမ္မတနီကိုလတ်မာဒူရိုကိုထောက်ခံသူတူဖြစ်တဲ့ဒီယိုဒါဒိုကာဘီလိုက Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါချင်းမုံရီရိုင်ဖယ်တွေကင်ထားသူတွေပါတဲ့စစ်ယူနီဖောင်းဝတ်အမျိုးသားတွေကဗလန်စီယာမြို့တော်တီးရှိရာကာရာဘိုဘိုပြည်နယ်မှာသမ္မတမာဒူရိုစန့်ကျင်ရေးတပုံထပြီလို့ကြေညာတဲ့ဗီဒီယိုတစ်ခုဒီကနေ့အစောပိုင်းအင်တာနက်အွန်လိုင်းပေါ်မှာတက်လာပြီးနောက်မှာအခုကြေညာချက်ထွက်လာတာပါလာနေချီပြီးစန့်ကျင်ဆန္ဒပြခဲ့ကြပေမဲ့လည်းဗင်နီဇွဲလာရဲ့အငင်းပွားပွဲတိုင်းပြူပြည်ပြည်လွတ်တော်ကပြီးခဲ့တဲ့တောက်ချာနေ့မှာတရားဝင်စတင်ပါတဲ့တိုင်းပြည်ပြည်ပြုတ်လွတ်တော်ကနေအခြေခံဥပဒေပြန်လဲရေးဆွဲပြီးအာဏာရဆိုရှယ်လစ်ပါတီကိုအာဏာပိုပြီးအနှင်းလိုက်မယ်လို့လည်းခန့်မှန်းထားကြပါတယ်။အစ်စ်ရွေးကောက်တင်မြှောက်လိုက်တဲ့တိုင်းပြည်ပြည်ပြုတ်လွတ်တော်ကနေနိုင်ငံရဲ့ရှေ့နေချုပ်ကိုယာရုကဖယ်ရှားလိုက်ပြီးတဲ့နောက်နိုင်ပိုင်အတွင်းမှာပဲလက်တင်အမေရိကန်ကုံတော်ရေးအဖွဲ့မာကိုစာကဗင်နီဇွဲလားနိုင်ငံကိုအဖွဲ့ဝင်အဖြစ်ကနေအချင်းအကန့်အသတ်မရှိဆိုင်းငံ့လိုက်ပါတယ်ရှင်။
ဩစတြေးလျနိုင်ငံအရှိဘက်ကမ်းရိုးတဲမှာစနေနေ့ကပြတ်ကျသွားတဲ့အမေရိကန်စစ်တပ်လေယာဉ်ပေါ်ကပျောက်ဆုံးနေတဲ့မရိန်တပ်ဖွဲ့ဝင်၃ယောက်ကိုရှာဖွေတာကိုရပ်ဆိုင်းလိုက်ပြီလို့အမေရိကန်စစ်တပ်ကပြောကြားလိုက်ပါတယ် MV22 Osprey ရဟယံပေါ်မှာတခြားလူ23ယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်ဩစတြေးလျကာကွယ်ရေးတပ်တွေရဲ့အကူအညီနဲ့ဆယ်ယူရေးတွေကိုစတင်လှုပ်ဆောင်နေပြီးတော့ပျောက်ဆုံးနေတဲ့မရိန်တပ်ဖွဲ့ဝင်တွေရဲ့မိသားစုဝင်တွေကိုလည်းအကြောင်းကြားထားပြီးဖြစ်တယ်လို့မရိန်တပ်ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ရဟယံပုံစံအဲ့ဒီစစ်လေဟာဘွန်နောမရစ်ချက်အမေရိကန်စစ်သင်းဘောကနေပုံမှန်လုပ်နေကြပြန်တမ်းမှုလုပ်နေစဉ်အတွင်းမှာပြတ်ကျခဲ့တာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။ဘာကြောင့်ပြတ်ကျသွားလဲဆိုတာပြောမထားပေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တော့မရိန်တပ်ဖွဲ့ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အင်မီရော်ယာရှိချုပ်ဂျွန်ကယ်လီကလည်းသမ္မတဒေါ်နယ်ထရမ့်ကိုရှင်းပြထားတယ်လို့အင်မီရော်တာဝန်ရှိသူတဦးကပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကမွတ်စလင်ဗလီတစ်ခုမှမနေ့စနေနေ့ကပောက်ကွဲမှုဖြစ်တာဟာဆိုရင်လက်ဖြစ်ဖောက်ခွဲရေးပစ္စည်းပောက်ကွဲတာဖြစ်တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါတယ်။မင်းနီဆိုတာပြည်နယ်ဘလူးမင်တန်မြို့ကဒါအယ်ဖာရုခ်အစ္စလာမစ်စင်တာပောက်ခွဲမှုမှာတိုက်ခိုက်ထဏ်ရာရမှုတော့မရှိပါဘူး။အမိမြေလုံခြုံရေးဝန်ကြီးဌာနကတော့စုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့ကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်။
အမေရိကန်ကဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအနုမြုံပုံကျဲခဲ့တဲ့82နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဂျပန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာကျင်းပခဲ့ကြပါတယ်။ကျွန်တော်တို့ရဲ့နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်လာဖို့အမှန်တကယ်ကြိုးပမ်းတဲ့နေရာမှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေရောမပိုင်တဲ့နိုင်ငံတွေရဲ့ပါဝင်ဆောင်ရွက်မှုကိုကျွန်တော်တို့လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဟီရိုရှိမာနှစ်ပတ်လည်နေ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုတော့အနုမြုံပုံကျဲချခံလိုက်ရတဲ့နေရာနာကဟီရိုရှိမာငြိမ်းချမ်းရေးအထိမ်းအမှတ်ပန်းခြံမှာဒီကနေ့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဟီရိုရှိမာအနုမြုံပုံကျဲတိုက်ခိုက်မှုကြောင့်လူပေါင်း3,400လောက်တဲ့အောင်ကြီးတင့်ပြီးတော့တည်ဆုံးခဲ့ပါတယ်။အင်္ဂလန်မှာကစားနေတဲ့ FA Community Shield ဘောလုံးပွဲမှာတော့အခုမိနစ်80ရှိသွားပါပြီ။ကစားနေတာ Chelsea အသင်းကတကူးကူးမရှိနဲ့အနိုင်ရရှိနေပါတယ်ခင်ဗျာ။ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမှတ်သိကင်ထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားပါမယ်။ဒေသခံတချို့တပ်ဖြတ်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပါအင်အားသုံးတိုက်ခိုက်မှုတွေဖြစ်လာတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလွှတ်တော်ဘက်ကစောင့်ကြည့်မှုတွေနဲ့အရေးပေါ်အစိုးတင်သွင်းသွားဖို့ရှိတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကပြောဆိုလိုက်ပါရယ်။အခုလိုဒေသအတွင်းကစိုးရိမ်စရာလုံခြုံရေးအခြေအနေပေါ်လုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေကစနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါရယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့2012ခုနှစ်ကစလို့ဘာသာရေးလူမျိုးရေးအသွင်ဆန်တဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လတွေကမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာအပါအဝင်ပြီးခဲ့တဲ့ရက်ပိုင်းဩဂုတ်လဇန်ကပဲဒေသခံမျိုးတိုင်းရင်းသား6ဦးအသက်ဖြတ်ခံရပြီး2ဦးပျောက်ဆုံးနေတာနဲ့နယ်မြေရှင်းလင်းတဲ့လုံခြုံရေးတပ်ဖွဲ့တွေကပါအင်အားသုံးတိုက်ခိုက်မှုတွေရှိလာတဲ့အတွက်ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်လာတာပါဒီလိုဒေသတွင်းမတည်ငြိမ်မှုတွေနဲ့တရားဥပဒေစိုးမိုးမှုအားနည်းလာတဲ့အပေါ်ပြည်နယ်လွှတ်တော်ဘက်ကနေဘူးသီးတော်မောင်တော်ဒေသကိုကွင်းစင်းလေ့လာစုံစမ်းမှုတွေနဲ့အစီရင်ခံစာတင်သွင်းခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဘူးသီးတော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်လွှတ်တော်မှာအစိုးရအစီရင်ခံစာပေါ်ကျွန်တော်တို့တင်ပြီးသားပြီးဖြစ်ပါတယ်ကျွန်တော်တို့ဒီမှာရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတော်မောင်တော်ဒေသမှာလူကြီးတွေအားနေတဲ့အတွက်ကြောင့်လူကြီးတွေတူပချင်းပို့ဖို့တော့ကျွန်တော်တို့အစိုးတင်ပြီးတော့တောင်းဆိုခဲ့တာရှိပါတယ်အဲ့ဒီတောင်းဆိုခဲ့တာရှိတဲ့ညာလေးကျွန်တော်နေရာမှာလူကြီးနေဖြစ်တဲ့အတွက်ကြောင့်အခုနေပြီးတော့တော့အစုလိုက်ပြုံလိုက်ကျွန်တော်တို့အကျဉ်းဆက်ခံရတာတွေကကျွန်တော်တို့လူကြီးတွေအားနည်းချေချောက်ဖြစ်တယ်အဲဥပဒေစိုးမှုမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ကျွန်တော်အဲ့လိုတုံ့ပြန်လို့ရပါတယ်ခင
်ဗျာရခိုင်ပြည်နယ်လွတ်တော်အနေနဲ့ရခိုင်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးလုံခြုံရေးအားတိုးမြှင့်ပေးဖို့နဲ့တရားဥပဒေစိုးမှုမှုရှိအောင်စောင့်ကြည့်မှုတွေနဲ့ထိန်းချုပ်ဆောင်ရွက်သွားမယ်လို့လည်းရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကပြောပါတယ
်နိုင်ငံတကာဖိအားကြောင့်ကျွန်တော်တို့လူကြီးတက်ဖို့ဝင်တွေကအဲ့လားကာကွယ်ပေးနေတယ်အဲ့လားတုံ့ပြန်နေတဲ့အခြေအနေမရှိဘူးဖြစ်နေတဲ့ကိစ္စရဲ့ပုံမှာကျွန်တော်တို့ကတော့အလားအမြဲတမ်းစောင့်ကြည့်နေနေပါတယ်ခင်ဗျာနော်အဲ့လားကျွန်တော်တို့အရေးကြီးလို့ကျွန်တော်တို့ကအဲ့လားဆောင်ရွက်တော့တဲ့အခြေအနေရှိပါတယ်ခင်ဗျာ
အခုလိုရခိုင်ပြည်နယ်တွင်းကစိုးရိမ်စရာလုံခြုံရေးအနေအထားတွေနဲ့ပတ်သက်လို့သက်ဆိုင်ရာဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့ပြည်နယ်အစိုးရတပ်မတော်ပြည်ထရေးနဲ့နေသားဆောင်တပ်တွေကိုလုံခြုံရေးအင်အားတိုးမြှင့်ပေးဖို့နဲ့စနစ်တကျလုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းအကြံပြုပါတယ
်ဒီလိုမျိုးအကြံဖက်တက်ခတ်မှုများနေပြီးတော့ဒီဟိုတုန်းကတော့ကြိုကြာကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပေါ့မှာကျမတို့ကတော့ဒီစိုးရိမ်မကင်းဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချဆောင်ရွက်တဲ့ဘက်ဖြစ်မယ် ယ်ပြီးတဲ့ရေကောက်ွယ်ရေပေါ့နော်ဒီတောင်ဝင်ရှိတဲ့သူတွေကနေပြီးတော့စနစ်တကျပြင်ဆင်ဖို့လိုပါတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့နော်ဟိုရခိုင်ပြည်သူတွေအထူးသဖြင့်ရတီရောင်မျိုးနေတွင်မှာဆိုလို့ရှိရင်ဒီအကြံဖက်တက်ခဲမှုနဲ့ပတ်သက်ပြီးအထူးသဖြင့်တောင်ဝန်ထမ်းဆောင်နေတဲ့နေချာဆောင်ရတက်ခွေများကိုနေပြီးတော့ဝိုင်းဝန်းပြီးတော့ရန်သူတက်ခဲအုပ်စုခွတက်ခဲတာနဲ့ပတ်သက်ပြီးတော့ကျွန်မရခိုင်ဒေသမှနေရတဲ့ဒီရခိုင်တိုင်းဒေသများအတွက်ဆိုရင်မကင်ဖြစ်နေပါတယ်ရှင်ဆလွတ်တော်အနေနဲ့ကြတော့ကျွန်မတို့အတက်နိုင်ဆုံးကြိုးစားတော့ဖို့ရှိပါတယ်ရှင်
ဒီကနေ့မှာပဲမောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဒုတိယသမ္မတဦးမြင့်ဆွေနဲ့ကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေတို့ဟာကော်မရှင်အနေနဲ့မောင်တော်ဒေတာတွေမြေပြင်ကွင်းစင်းဆောင်ရွက်မှုတွေနဲ့ကော်မရှင်ရဲ့တုံ့တက်ချက်အကြံပြုချက်တွေကိုရန်ကုန်မှာသတင်းစာရှင်းလင်းပြောကြားခဲ့ပါတယ်။ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့လည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာတစ်စောင်ကိုဩဂုတ်လကုန်ပိုင်းမှာပဲနိုင်ငံတော်သမ္မတနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူတွေကိုအစီရင်ခံစာတင်သွင်းသွားဖို့ရှိတယ်လို့လည်းကော်မရှင်ဘက်ကပြောပါတယ်။အခုချိန်ထိကတော့ခိုင်ပြင်းတဲ့ရသေးတောင်နဲ့မောင်တော်ဒေသတွေကအကြမ်းဖက်သမားလို့တန်တရားရှိသူတချို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းဘက်ကနယ်မြေရှင်းလင်းနေပြီးလုံခြုံရေးတိုးမြှင့်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကလည်းသတင်းထုတ်ပြန်ထားပါတယ
်။မဆုမွန်တင်ပြခဲ့တာဖြစ်ပါရဲ့ရှင်။အခုတော့မြမရေးဆံရတွေ့ဆုံမြန်မြန်ကန်အစည်းအဝေးကိုတင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာဖြစ်ပေါ်တဲ့ H1N1 ရာသီတုတ်ကွေးရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့ပြီးတော့ဒီကာကွယ်တားဆီးနိုင်ဖို့အတွက် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကူညီဆောင်ရွက်ပေးနေတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်က VOA ကိုပြောပါရတယ်။လူရကနန်းယောဂါပိုးရှိကြောင်းအတည်ပြုထားပြီးသေဆုံးသူအနည်းဆုံး44ဦးရှိပြီဖြစ်တဲ့ဒီတုတ်ကွေးယောဂါကိုလိုရာထက်ပိုးပြီးအစိုးရမလွန်ကြဖို့ WHO ကတိုက်တွန်းသလိုကူးစက်ပြန့်နှံ့မှုကာကွယ်နိုင်အောင်လက်ကိုအမြဲတန့်ရှင်းထားပြီးဆေးကြောဖို့ကိုလည်းအကြံပေးထားပါဗျ။မြန်မာနိုင်ငံဆိုင်ရာ WHO ဌာနကိုယ်စားလှယ်ဒေါက်တာ Stephen Paul George ကိုရန်ကုန်ရုံးချုပ်မှာ VOA ကဒေါခင်မြို့သက်တွားရောက်တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
်။Stephen Paul George, thank you very much for allowing me to interview about the health concern in Burma.
အခုလို VOA ကိုမေးမြန်းခွင့်ပြုရအတွက်ကျေးဇူးတင်ပါတယ် Dr. Stephen Paul George. အခုမြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးရောဂါအခုဆက်ခံရတာတွေသေဆုံးတာတွေရှိနေတာမို့မြန်မာလူထုကသိကိုစိုးရိမ်နေပါတယ်ဒီယောဂါနဲ့ပတ်သက်ပြီးအန္တရာယ်အတိုင်းအတာဘယ်လောက်ရှိလဲဆိုတာကိုပြောပြပေးပါရှင
် Thank you very much for inviting me for this interview. I think it's very important to mention that influenza is yes a potentially serious disease.
ကျွန်တော်ကလည်းအခုလိုဖြေကြားခွင့်ရတာအတွက်ကျေးဇူးတင်ပါတယ်။တကွေးယောဂါကအသက်ကိုပါအန္တရာယ်ရှိလာနိုင်တဲ့အတွက်တကယ်ကိုအလေးအနက်ထားရတဲ့ယောဂါတစ်မျိုးအနေနဲ့လူတွေသိကိုစိုးရိမ်နေကြမယ်ဆိုတာကျွန်တော်နားလည်ပါတယ်လို့အထူးခြားပြောပြစီဒါပေမဲ့လူသားထပ်ပူပြီးတော့မစိုးရင်ကြဘူးတော့ပြောချင်ပါလေလူသားတိုင်းဟာဗိုင်းရပ်စ်ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးတော့တယောက်နဲ့တယောက်ဒီယောဂပူးကိုခုခံတဲ့နေရာမှာတော့ခွာခြားတတ်ကြပါလေအခုချိန်မှာမြန်မာနိုင်ငံမှာ H1N1 ဗိုင်းရပ်စ်ပိုးကူးစက်မှုရှိနေတာမို့လို့လူတွေစိုးရင်ကြမယ်ဆိုတာလည်းနားလည်ပါလေဒါပေမဲ့အချိန်နဲ့မှာပဲဝမ်းသာစရာကောင်းတာကဒီယောဂဖြစ်ပွားတဲ့အချိန်နေနဲ့အညီထိန်းချုပ်နိုင်ဖို့အတော်များများကိုကျွန်တော်တို့အတူလက်တွဲပြီးတော့မြန်မြန်ဆန်ဆန်နဲ့လုပ်နေနိုင်တာပ
ါ to get on top of the situation quickly
yes including that the measurement and
အခုလိုကုလသမဂ္ဂနဲ့မြန်မာအစိုးရတို့လှုပ်ဆောင်နေတဲ့အထက်မှာမနေ့ကတနင်္ဂနွေနေ့တုန်းကကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာဦးမြင့်ထွေးဦးဆောင်တဲ့ပြည်ရင်းပြည်ပပညာရှင်တွေဆွေးနွေးပွဲကိုဒေါက်တာဂျိုးတက်ရောက်ပြီးဆွေးနွေးခဲ့တယ်ဆိုတာသိရပါတယ်ဘာအကြောင်းအရာတွေများဆွေးနွေးဖြစ်ပါတဲ့ရှင
် that meeting sir
Yes. Yesterday, you're right, there was a 5-hour coordination meeting called for by the Union Minister of Health and Sports, Dr. Mintui.
ဟုတ်ပါတယ်ဆွေးနွေးဖြစ်ပါတယ်9နာရီအချိန်ကြာပါတယ်ဆွေးနွေးတာကပူးပေါင်းဆောင်ရွက်ဖို့ပါဝန်ကြီးကကျွန်တော်တို့ WHO ကိုဖိတ်ကြားတဲ့အတွက်ဝမ်းသာပါတယ်ယောဂဖြစ်ပွားနေစဉ်အချိန်ဤပြည်သူတွေအကြားမှာကြိုတင်ကာကွယ်ဖို့နဲ့ထိန်းချုပ်နိုင်ဖို့အတွက်ဌာနဆိုင်ရာနယ်ပယ်အသီးသီးကကျွမ်းကျင်ပညာရှင်တွေပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးကြတာပါစေယုံစည်းကမ်းတွေကကုသရေးဆိုင်ရာမှရောကာကွယ်ရေးဆိုင်ရာမှာပါပူပေါင်းလှုပ်ဆောင်ဖို့ပါ WHO အနေနဲ့တနင်္လာနေ့ဒီယောဂါဖြစ်ပွားတာကိုသိလာကြတဲ့ကနေ့စဉ်လိုလိုအကူအညီတွေပေးနေပါတယ်ဇူလိုင်လ24ရက်နေ့တနင်္လာနေ့ရက်တွေကစခဲ့တာပါဒီတစ်ပတ်အတွင်းမှာပဲအတော်များများလှုပ်ပေးနိုင်ခဲ့ပါတယ်ဝန်ထမ်းတွေတွေ့ရောလူထုနဲ့ဆက်သွယ်ဆောင်ရွက်နေတာတွေအပြင်ယောဂါမပြန့်ပွားအောင်ကာကွယ်ရေးတွေကိုပါမြန်မာသမားအမြန်ဆုံးလှုပ်ဖို့အကူအညီတွေပေးနိုင်ခဲ့ပါတယ
် Influenza is largely speaking a seasonal disease. We are in the middle of the monsoon season.
တော့ yoga ဟာ တကယ်တော့ yaadi light ဖြစ်တာ ပါ အခု chain ဟာ မုတ်တုံ yaadi ထဲမှာ ပါ မြန်မာ နိုင်ငံမှာ ဒီ chain စု ဒီ yoga အများဆုံး ဖြစ်တတ်တယ်လို့ ဒီလို တော့ yoga အဖြစ် များမယ် ဆိုတာကိုလည်း တကယ်တော့ အားလုံးက ပဲ မျှော်လင့် ထားပြီးသား ပါ အိနီချင်း နိုင်ငံတွေမှာလည်း အလားတူ ပါ ပဲ အဲ့ဒီ data တွေမှာ ဆိုရင် မြန်မာ နိုင်ငံ ထက် H1N1 yoga ပူ ကူးစက် ခံရသူ အရေအတွက် ပို့ပြီးတော့ များနေတာကို တွေ့ရပါတယ် ဒါကြောင့် ဒီ chain မှာ ဒီ yoga ဖြစ်ပွားတာ စိတ်ပျက်စရာ မလိုတယ်လို့
to say that people should not be overly afraid or overly worried about it either.
The Burmese government, they reported to you on a Wednesday, not Monday.
Myanmar Asuwa Pek ka WHO ko sa pi po pi lo aku ni taung da Bodupu ni ma lo ti tha ba de. Da chaung aku lo a chain do gele twen ma WHO ga belo aku ni re mya pe ni le so ra ko ti bi ya si shin.
How WHO provide the assistance? May I ask?
Thank you again for this question, very important. WHO has been supporting technically, actually from the beginning of the week.
Akulo mira, jesu jamare, daha taip biro yeji ware. Dewe shu ga di yoga tencho pu dra nibinya bain sanya atau bandu pe ni ware. Dekero di yoga pini da tila re pigere tenela ni kere ga sa biro pe ni da wa. Por hune maro soya tawin shidiru baga panjara rune du di yoga ne ten lio re kawwe zi pe na imbu.
Also keep an eye between the animal health sector and the human health sector. We have also heard that H5N1 has been detected in chicken, not in people, and H1N1 has been confirmed in human beings.
Now, we know H1N1 lu lu chin chin ja kusat da de ma ka ba ne H5N1 lu tarisan ni ga ne de sin kusat de yoga ri wa shi ni da mu lu tri tha ja bu lo tai twon ni wa le jet twi ma di yoga phit da ko twi ya da lu lu ri ma phit de H1N1 ja ti song ya da ri le shi ni da wa ကမ္ဘာနဲ့ တဝမ်းမှာ တုတ်ကွေးအမျိုးမျိုးကြောင့် တိဆုံရသူပေါင်း က နှစ်စဉ် 4 သိန်း နီးပါး ရှိနေတာမို့လို့ ဒီ ယောဂါက နိုင်ငံတိုင်းအတွက် ဒီဟာဒီ ရောက် တိုင်း ကြုံနေရတဲ့ ပြဿနာ ဖြစ်ပါတယ် မြန်မာ နိုင်ငံမှာ ဖြစ်ပွားနေတဲ့ H1N1 ယောဂါ အတွက် အခု ညမှာလည်း WHO ရဲ့ ဒေတာ တွင် ဘဟု ဌာနချုပ် ဖြစ်တဲ့ အိန္ဒိယ နိုင်ငံ New Delhi ယုံ နဲ့ Geneva က WHO ဌာနချုပ် တို့ နဲ့ ကျွန်တော်တို့ ဆက်သွယ် ပြီးတော့ ပြန်လည် သုံးသပ်မှု တွေ လုပ်ဖို့ ရှိတဲ့ အတွက် မိဖက် အဖွဲ့ နဲ့လည်း ဆက်ပြီးတော့ လက်တွဲ လှုပ်ဆောင် သွားမှာ ဖြစ်ပါတယ်
This has to be remembered as a background to this whole thing, that obviously resource limitation is still very important.
Yes. And I would like to ask you about the vaccine.
Aku set bi me jina ga ro ka kwe si chang wa. WHO ga akuni re pe ni de lo ti ya ba de. Aku a ri dak khwe gan san tat mu akuni pe ni da ye naw song a chin ni kle wo ti bi ya.
Tell me about the latest situation about that vaccine, sir.
Sure. We have facilitated sending a number of samples to our WHO collecting center in Japan.
Yoga Bo go Santa Putra, Debishu Ye Ponamuna Susana, Botana Shia, Japanangu, Diga Ponumuna, Miao Mia, Pobi Tower. Taha Mimanangama Pipwale, Yoga Puye, Mubisago, Sisibuwa. Kutido, the Quaker and P. Medea Dibo. Tabi made the onlu, Mian Chuzanibare. Dioga, Dre, Lakana, Piabu, Nayagan, Koneati, change you Dadamulu, Majagamawe, Yoga Pipwadu, Ui, Putula Nanji, Shirelu, Debishu Ga, Jamai, Wujitanaga, Town Shiriku, 3 Pit Tower. ယာဒီ တုတ်ကွေး ယောဂါတွေ အတွက် ဖြည့်စည်မျိုးစားက H1N1 အပါအဝင် 3 မျိုး ရှိ ပါတယ် ကမ္ဘာတဝန်း ဒီလို တုတ်ကွေး ယောဂါတွေ ဖြစ်ပွားနေတာ တော် ကြ ပါ ပြီ ဒီ အထက်မှာ မြန်မာ နိုင်ငံက ဖြစ်ပွားတဲ့ ပိုးမျိုးဟာ အရင် ရှိပြီးသား ပိုးမျိုးတွေ နဲ့ ဘယ်လောက် အထိ နီးစပ်ဆုံး တူညီတယ် ဆိုတာကို စမ်းစစ်ရတာ ပါ ဒါမှ ထိရောက်တဲ့ ကာကွယ် ဆေးတွေ ထုတ်နိုင်မှာမို့လို့ မျိုးဗီဇကို တည်တည်ချာချာ တည်အောင် လုပ်ရတာ ဖြစ် ပါတယ် ဒါပေမဲ့ ယာဒီ တုတ်ကွေး အတွက် ကာကွယ် ဆေး ထိုးဖို့ ဒေဗစ်ရှူ ကတော့ အကြံမပေး ပါဘူး
It's important to remember that general population-wide vaccination with seasonal flu vaccine is is not recommended by WHO necessarily. It should be really targeted to risk groups.
ရေကြီးတာတစ်ခုကတကွေးကာဝယ်ဆေးကိုလူတိုင်းထိုးရမယ်လို့ WHO ကအကြံမပေးလို့ပါဘူး။ကိုဝင်ဆောင်မိခင်တွေအသက်၅နှစ်အောက်ကလေးငယ်တွေနဲ့ခုခံအားနည်းတဲ့တက်ကြီးရွယ်တွေအပြင်ယောဂပိုးကူးစက်ခံသူတွေကိုပြုစုကူညီတဲ့ဆေးဝန်ထမ်းတွေအတွက်ကာဝယ်ဆေးထိုးတာဟာတင့်တော်ပေမဲ့လူတိုင်းအတွက်တော့မလိုအပ်ပါဘူး။အခုလိုလူတို့ကျန်းမာရေးဆိုင်ရာမှာရောကုသရေးဆိုင်ရာမှာပါအစိုးရတာဝန်ရှိသူတွေနဲ့အနီးကပ်လက်တွဲပြီးတော့လှုပ်ဆောင်နေတယ်လို့ဒီယောဂါနဲ့တခြားကုသယောဂါတွေကိုကာကွယ်နိုင်ဖို့အတွက်ကိုလည်းဒဗျူရှူကကူညီနေပါတယ
် The best prevention in public health is to wash your hands frequently with soap and water or use a hand sanitizer if you don't have soap and water at hand
ရှင်းရှင်းပြောရရင်လက်ကိုဆက်ပြာနဲ့တည်တည်ချာချာဆေးတာဟာအထူးအောက်ဆုံးကာကွယ်နိုင်ပါတယ်။ဆက်ပြာအလွယ်လွယ်ကူကူမရရင်ပိုးသက်ဆေးရည်နဲ့လက်ကိုတုပ်ပေးတာကအတော်လေးကိုကာကွယ်ပေးနိုင်ပါတယ
်။ If you don't have soap and water at hand, you just take a little bit in your hand and you kind of rub it like this and also like this. And you do that especially before food, taking in food.
သူတို့ပြင်အစားအသောက်ကိုမကန်ခင်မှာလက်ကိုစင်ကြအောင်လှုပ်ပေးဖို့ပါနှာခေါင်းနဲ့ပါးစပ်တွေကိုပိတ်စည်းတာတွေကတော့လူနာနဲ့ထိတွေ့သူတွေသူနာပြုတွေအတွက်ပိုကောင်းပါတယ်ရှင်းရှင်းပြောရရင်လက်ကိုဆက်ပြာနဲ့တည်တည်ချာချာဆေးတာဟာအထူးအောက်ဆုံးကာဝယ်နိုင်ပါတယ်ဆက်ပြာလွယ်လွယ်ကူကူမရရင်ပိုသက်ဆေးရင်နဲ့လက်ကိုတုပ်ပေးတာကအတော့ကိုအကာအကွယ်ပေးနိုင်ပါတယ်ဒီလိုကာဝယ်နိုင်တာကိုအားလုံးကိုသိစေချင်ပါတယ
် Thank you.
Oh, really like that. Have good hygiene so that these fine droplets don't go everywhere. That's really very important. Influenza is not airborne. Okay. It's droplet-based, fine, small droplets.
Yeah. Now you explain about the preventing ourselves
yes.
from that H1N1 and
tomorrow go aku H1N1 virus po alert ku ma ku aw ba ri lou nai ne so ra go shin pya da ne ti chain ne ma be di indian nangan dwe khi twa air dwe ne patat pi lo so yin mu re twe yo blo lou tin ba da le shin
sure well in fact your point is very good and well taken the points of entry ports and airports
ဒီချက်ကတိတ်ပြီးတော့သတိထားစရာကောင်းတယ်လို့ဒါကိုကျွန်တော်တို့အသေးသေးချာချာလှုပ်ဆောင်နေပါတယ်မြန်မာနိုင်ငံအတွက်ဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့လေဆိပ်တို့ရေဆိပ်တို့နယ်ခြားဂိတ်တွေမှာသတိချာချာစောင့်ကြည့်ဖို့လိုအပ်တဲ့အတိုင်းမြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေ့ရပါတယ်ဒါဟာမြန်မာနိုင်ငံတနိုင်ငံတွေကလှုပ်လို့မရပါဘူးနိုင်ငံတိုင်းကလှုပ်ရမှာပါဒီလိုလှုပ်ဆောင်ဖို့တပည့်ရှူကအကြံပေးထားပါတယ
် at the same time in terms of preventionthe same would apply. Wash your hands frequently with soap and water. Use hand sanitizers. Cover your mouth before you sneeze.
ဂျိုတင်ကာကွယ်မှုနဲ့ပတ်သက်ပြီးတော့ပြောရရင်ယောဂကူးစက်ပြန့်နှံ့မှုအတွက်စောင့်ကြည့်ပေးနေတာနဲ့တစ်ချိန်တည်းမှာပဲလက်ကိုဆက်ပြာနဲ့ဆေးတာမျိုးနဲ့ကာကွယ်နိုင်တယ်လို့လက်ကိုပိုးသက်ဆေးနဲ့ပုတ်ပေးဖို့နှာမခြေခင်မှာပါးစပ်နှာခေါင်းတွေကိုနှာခေါင်းစည်းလိုဟာမျိုးဒါမှမဟုတ်ရင်တစ်ခုခုနဲ့ဖုံးကာတဲ့အကျင့်လုပ်ဖို့ဒါရီဟာလူတိုင်းလုပ်တဲ့လုပ်ပါဒါဟာအားလုံးအတွက်ပေးတဲ့အကြံပါလူမျိုးမွေအသားရောင်မွေအဆင့်တန်းမွေလိုက်နာတဲ့ပါလေဘယ်သူမှပိုးပြီးတဲ့လူဆိုတာတယောက်မှမရှိပါဘူးလူတိုင်းမှာဖြစ်နိုင်တာမို့လို့ကြိုတင်ကာကွယ်မှုဟာတိတ်ကိုရေးပါပါလေကိုယ်ခန္ဓာကိုယ်အတွက်ခုခံအားကောင်းအောင်အေးရေးဝဖို့တင့်တော်တာတွေစားပေးဖို့ခန္ဓာကိုယ်အတွင်းမှာအရေဓာတ်မချို့တဲ့အောင်ရေတောက်ပေးဖို့အပြင်ကျန်းမာရေးအတွက်ကိုယ်လက်လှုပ်ရှားဖို့လည်းအကြံပေးလိုပါတယ
် Prevention is very good it's also good to boost the natural immunity you know eat well sleep well withhave vitamin rich food if you can and also drink enough fluids these things are important because they help light exercise they help boost the natural immunity
အခုလို VOA ကိုဖြည့်ကြားပေးတဲ့အတွက် Dr. Jose ကိုအထူးပဲကျေးဇူးတင်ပါတယ
် sure most welcome ကျေးဇူးတင်ပါတယ
်မြမရေးဆံရတွေးဆုံမြင်မြန်ခံအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုမြန်မာစံတော်ချိန်ည9:00နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့အပတ်စဉ်တင်ဆက်ပေးတဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးတနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြန်ကြားပေးကြပါမယ်။ဇူလိုင်လအတွင်းမှာကျမတို့ VOE မြန်မာပိုင်းကအေဒီတာအန်ကယ်ကျော်စန်တာမြန်မာပြည်ကိုတွားရောက်ခဲ့ပြီးတော့ပြန်လာတော့သူ့ရဲ့မြန်မာပြည်ခီးစဉ်အတွေ့အကြုံနဲ့ပတ်သက်လို့ဒေါခင်စိုးဝင်းနဲ့အမေးဖြေလို့တင်ဆက်ပေးခဲ့တာပါဒီအစီအစဉ်ကိုနားဆင်ပြီးတော့စာပြန်ရေးလာတဲ့သူကတော့မိတ်ချီလာကတော်ရရှင်ဦးစိန်မောင်ဖြစ်ပါတယ
်ဇူလိုင်လ29ရက်နေ့နနေ၈နာရီအစီအစဉ်မှာမြန်မာနိုင်ငံရေးဆွေးနွေးတဲ့ဦးကျော်စန်တာနဲ့ဒေါခင်စိုးဝင်းတို့ရဲ့ဆွေးနွေးချက်တွေကိုနားထောင်လိုက်ရပါတယ်မီးသမျှကိုအမြင်ရှင်းရှင်းနဲ့ပြုဝင်လင်းလင်းတင်ပြသွားတဲ့ဥကျော်စံသားရဲ့တင်ပြဆွေးနွေးချက်တွေကိုအလွန်သဘောကျထောက်ခံမိပါရတယ်။ဒါပေမဲ့ဥကျော်စံသားထင်မြင်သုံးသပ်တင်ပြသွားတဲ့နောက်ဆုံးအချက်တစ်ချက်ကိုတော့ကျွန်တော်အတော်တုံ့လှုပ်သွားမိပါရတယ်။တကယ်ပဲသူတို့ကြိုတင်ပြင်ဆင်မှုတွေပြုလုပ်နေကြလေပြီလားလို့တော့ကဖြစ်မိပါရတယ်။ဥကျော်စံသားရဲ့ biography ကိုပါတင်ပြပြီးတော့အကွက်စစ်စစ်မေးမြန်းသွားတဲ့ဒေါခင်စိုးဝင်းကိုလည်းကျေးဇူးတင်ရှိကြောင်းပါခင်ဗျာ။
ဥဆိုင်မောင်ကဥကျော်စံသာနောက်ဆုံးပြောသွားတဲ့အချက်ဖြစ်တဲ့စစ်တပ်ကမြန်မာနိုင်ငံကိုငါတို့ပြင်ပြီးကဲတင်ရမယ်အသိပြင်ထားကြဆိုတဲ့သဘောမျိုးရှိကောင်းရှိနေနိုင်တယ်လို့သုံးသပ်သွားတာကြောင့်စိုးရိမ်ရပါတယ်လို့ရေးထားတာဖြစ်ပါတယ် VOE အစီအစဉ်ကိုနားဆင်ပြီးနောက်ထပ်ရေးလာသူတယောက်ကတော့သောရရှင်ခင်မောင်ဆွေဖြစ်ပါတယ်ဒီသောရရှင်ကမြန်မာရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပေးသွားတဲ့ဒီဒီမိုကရေစီအတွင်းကူးပြောင်းမှုစ조사နေတဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ရန်ကုန်ရုံးခွဲကိုရောက်နေတဲ့ဒေါက်ခင်မျိုးသက်က UNICEF ကုလသမဂ္ဂကလေးများရန်ကုန်ငွေအဖွဲ့ရဲ့ရုပ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်ပါဝင်ကုလသမဂ္ဂမှနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာရင်းရွယ်ကိုမေးမြန်းထားခဲ့တာဖြစ်ပါတယ်။ဒီစီစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ဦးခင်မောင်ဆွေကဒေါက်တာရင်းရွယ်ရဲ့ပြောကြားချက်တွေကိုထောက်ခံပါသည်လို့ဆိုလာပါတယ်
။မြန်မာနိုင်ငံအစီအစိုးရဆက်ဆက်လဲအောင်မှနှစ်50ကျော်နေခဲ့ရပြီးတော့အရသာအစိုးရတက်လာတာကဒီနှစ်ကျော်၄ပဲရှိပါသေးတယ်။ဒါပေမဲ့လည်း2008ခုနှစ်ကလှုပ်ထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်နေရတာဖြစ်ပါတယ်။ဒီဥပဒေအရနိုင်ငံရဲ့လုံခြုံရေးကိုထိပါလာခဲ့သောကာလုံစီဝေးခေါ်ယူပြီးသမ္မတကစီဦးစီးချုပ်ကိုအာဏာအကုန်လွှဲခွင့်ရှိတယ်ဆိုတဲ့အပိုက်ပါရှိပါတယ်။အာဏာသိမ်းဖို့မလိုတော့ဘဲစစ်အစိုးရတက်လာနိုင်ပါတယ်။ကုလသမဂ္ဂနဲ့ OIC တွေရဲ့နိုင်ငံမှုတွေကမြန်မာပြည်ကိုစစ်အုပ်ချုပ်ရေးရအောင်အတင်းတွန်းပို့နေသလိုဖြစ်နေပါတယ်။ကုလသမဂ္ဂနဲ့ကိုရီးယားတန်ရန်ဟီလီတို့ကိုမြန်မာနိုင်ငံကိုစစ်အုပ်ချုပ်ရေးအောင်ပြန်မရောက်စေခြင်းရင်ဖိအားမပေးကြပါနဲ့ဘုံမချကြပါနဲ့မြန်မာနိုင်ငံကိုစစ်အုပ်ချုပ်ရေးအောင်ပြန်ရောက်စေခြင်းလို့ရှိရင်တော့ဖိအားပေးကြပါဘုံချကြပါဆိုပြီးသတိပေးလိုပါတယ
်။ဇူလိုင်လကမှတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံရဲ့ကုလဆက်ဆံရေးမေးမြန်းချက်မှာဒေါက်တာရင်းရွှေနဲ့ဖြေကြားချက်ဒီပေါ်မှာဒီတော်ရရှင်ထောက်ခံမှာအကြောင်းရေးလာတာဖြစ်ပါတယ်။ဒီလိုမျိုး VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာသောရရှင်နေနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစားတွေပြင်ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်ထင်မြင်ချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိကြပါနော်။အဲ့ဒီထဲမှာရေးလာတဲ့စာတစ်စောင်မှာတော့သောရရှင်ကျော်ရှင်က
ပြောရမှာရင်းနာတဲ့ဗျာ။တစ်ချိန်တုန်းကတော့တခင်ပေါ့အခုတော့လွန်ခဲ့တဲ့နှစ်90တုန်းကတော့ brain drain ဆိုပြီးနာမည်ကြီးခဲ့တာပဲ။ပညာရှင်တွေကိုနိုင်ငံတကာကအတိအမှတ်ပြုတဲ့ခေတ်ပေါ့တကားပိတ်ဝါဒကိုမနှိမ့်မြို့လို့ပြပကိုယိုစီးသွားတာပါလွန်ခဲ့တဲ့နှစ်20မှာတော့ကျုပ်တို့ဘုံလျှောပြီးသကောတဲ့ကိုရောက်ပါရောလားအိုက်ဒိုပကေးဆန်ဘဝပေါ့လေဒီတချီခေါင်းထောင်လာသူတွေကတော့ခင်ငနဲတွေပါကိုစီကအလုပ်ကိုမလုပ်ချင်း အပြင်ထွက်မှလူရဝင်တဲ့ခေတ်ဖြစ်ပြန်ရောအခုခေတ်မှာကလောကီအာယုံကာမဂုဏ်တွေတက်မှတ်စရာတွေကလည်းအများသားအဲ့ဒီနောက်ကိုလူတွေကတရွတ်တိုက်ပြီးလိုက်နေကြတာဘသူကမှလည်းအပြစ်မတင်ကျင်တော့ပါဘူးခေတ်ဆိုတာသူ့ရေစီးကြောင်ရှိပါတယ်စနစ်ကိုတော့ခိုင်မအောင်တိဆောက်ရမှာပေါ့အလုသမားရှာဖွေအေးဂျန့်တွေကိုတော့မြစ်တာရက်ခံပြရစေကိုပို့တဲ့အလုသမားတွေပြပရောက်ရင်ပြီးရောဆိုတာမျိုးမဖြစ်စေချင်ပါဘူးခလေးတွေဟာတိတ်ကိုတနာစရာကောင်းနေပါတယ်အားလုံးအဆင်ပြေကြပါစေဗျာ
အားလုံးအဆင်ပြေကြပါစေနိုင်ငံသားကို track ပြီးတော့အလုပ်လုပ်တဲ့အခါမှာဂျာရက်ကဆက်သွယ်ပြီးတဲ့ကုမ္ပဏီတွေကတေချာဒီအလုပ်သမားတွေဘက်ကနေပြီးတော့မစိုးစားပေးတာကြောင့်ဒီမြန်မာအလုပ်သမားတွေနိုင်ငံသားဒေသတွေမှာဒုက္ခတွေရောက်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်เนาะအခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေလီတပုတ်နဲ့ဖြောပြပေးခြင်းပါတယ်ရှင် American DJ Khaled နဲ့ Babylon ကျွန်းသူနာမည်ကျော် Rihanna နောက်ပြီးတော့ American ဆိုတော့ Bryson Tiller တို့ပူးတွဲပြီးတော့အားဖြည့်တည်ဆိုထားတဲ့ Wild Thoughts ဆိုတဲ့သချင်းလေးနဲ့ဖြောပြပေးခြင်းပါတယ်ဒီသချင်းက Billboard Hot 100ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာလဲလောလောဆယ်နံပါတ်1နေရာကိုရောက်နေတဲ့သချင်းဖြစ်ပါတယ်ပြီးခဲ့တဲ့2019ဇွန်လလယ်မှာထုတ်လုပ်ဖြန့်ချီတာဖြစ်ပြီးတော့တီးလုံးကမနှင်းမမြန်လက်တင်ပုံဂီတကိုအသုံးပြုထားတဲ့သချင်းကိုတော့ဝေဖန်ရေးသမားတွေကသဘောကျကြတာတွေ့ရပါတယ်။သချင်းဆက်ဆိုတေးတီကုံမှုပုံစံကိုရောနောက်ပြီးတော့ Rihanna ရဲ့တီဆိုပါဝင်မှုအပိုင်းကိုရောချီကျူးကြပါတယ်။ဒီသချင်းကဗြိတိန်နိုင်ငံမှာတော့နံပါတ်1ချိတ်ခဲ့ပြီးတော့ Australia နဲ့ Canada နိုင်ငံတို့မှာလည်းနံပါတ်1ထိရောက်ပါတယ်။ US Billboard Hot 100ဆီမှာနံပါတ်1ချိတ်တာကြောင့်ဒီ Billboard Hot 100ဆီမှာထိပ်ဆုံးဆဲဘုတ်ဆင်းဝင်တဲ့ Rihanna ရဲ့32ပုံမြောက်သချင်းဖြစ်ပါတယ်။ American ဆိုတော့ Bryson Tiller အတွက်တော့ထိပ်ဆုံးဆဲဘုတ်ဆင်းဝင်တဲ့ပထမဆုံးသချင်းဖြစ်ပါတယ်။ဒီသချင်းဗီဒီယိုကတော့ MTV Video ဂီတဆုချင်းမြင်ပွဲအတွက်အကောင်းဆုံးသချင်းဗီဒီယိုဆုအကောင်းဆုံးတွဲဖက်တည်ဆုမှုဆုနဲ့အကောင်းဆုံးအမှုပညာညွှန်ကြားမှုဆုတို့အတွက်တက်ကြွရွေးချယ်ခံထားရပါတယ်ရှင်။ဒီတော့ DJ Khaled, Rihanna နဲ့ Bryson Tiller တို့ပူးရဲပြီးတည်ဆုထားကြတဲ့Wild Thoughts ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။ Another one. We the best music. DJ Khaled. I don't know if you could take it. No, you wanna see me naked, naked, naked. I wanna be a baby, baby, baby. Spinning in his red just like he came from Maytag. Rocket with sit on the brown. Like, when I get like this, I can't be around you. I'm too little to dim down the night. Cause I can into things that I'm gon' do. You know this cookie's for the bag. Kitty, kitty, baby, get her things for rest. Like the 68 Jets. Diamonds are nothing when I'm rocking with ya. Diamonds are nothing when I'm shining with ya. Just keep it white and black as if I'm your sister. I'm too hip to hop around, time to hit with ya. I know I get wild, wild, wild. Wild, wild, wild thoughts. Wild, wild, wild. When I'm with you, all I get is wild thoughts. Wild. DJ Khaled, Rihanna နဲ့ Bryson Tiller တို့ပူးတွဲပြီးတည်ဆူထားတဲ့ Wild Thoughts ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာတေးချစ်သောရရှင်နေနောက်ပိုင်းမှာအချင်းချင်းမြစ်တာတေးလက်ဆောင်ပေးပို့တဲ့သချင်းလေးတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုတော့သောရရှင်နေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားခြင်းပါတယ်ပထမအဆုံးပညာရေးတို့နောက်ပြီးပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီသောရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြခြင်းပါတယ်နော်ကျွန်တော်ကကျောင်းဆရာတူဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥကိုမောင်ဖြစ်ပါတယ
်ကျောင်းတွင်မှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြေစုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းအောင်ကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရနေတနာဖို့ကောင်းပါတယ်အခုဆိုရင်လုံသက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလုံသက်ပင်စင်တွေတင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စီရင်စရာတွေလည်းမလုပ်ခိုင်းပါနဲ့တင်ကြားရေးကိုတိရောက်အောင်ဆရာဆရာမတွေပြည့်စုံအောင်ခံထားပေးပါလို့ပြောချင်ပါတယ်တန်းတန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
ကျောင်းတွေမှာဆရာဆရာမတွေပြည်စုံလုံလောက်အောင်ခံထားပေးပါဆိုပြီးတော့ဒီသရရှင်ဥက္ကမောင်းတောင်းဆိုလာပါတယ်။မကွေးတက္ကသိုလ်ကဆရာမတယောက်ပါဆိုပြီးရေးလာတဲ့သရရှင်ကတော့ကျမတို့ဆရာမတွေနေစရာအခက်ခဲဖြစ်နေရပါတယ်ဆိုပြီးအခုလိုရင်ဖွင့်လာပါတယ်
။ကျမကမကွေးတက္ကသိုလ်ကဆရာမတယောက်ပါရှင်။ကျမတို့ဆရာမတချို့နေစရာအခက်ခဲဖြစ်နေလို့ပါ။မကွေးတက္ကသိုလ်ပါမခချုပ်အနေနဲ့ဆရာမတွေအတွက်အဆောင်သင့်ထက်ပြီးတော့စီစဉ်ပေးတာမရှိပါဘူး။ဆရာမဥယျာဉ်ကများပြီးတော့အဆောင်ရည်အတွက်ကအင်မတန်ကိုနည်းပါတယ်။အခုလက်ရှိကျမတို့ကိုကျောင်းသူဆောင်မှာထားပြီးတော့အခုကျတော့ကျမတို့တွေကိုနှစ်ထုတ်မယ်ဘာညာဆိုပြီးတော့လည်းပြောပါတယ်မကွေးတက္ကသိုလ်ကဝန်တန်းဒီသင်ကြားရေးဆရာဆရာမမဟုတ်တဲ့သူတွေအတွက်ကျတော့လုံးချင်းတိုက်တွေပေးပြီးတော့ဆရာမတွေအတွက်အဆောင်ကျတော့တော်တော်ကိုပဲစုတ်ချလာပါတယ်တစ်မျိုးလုံးအသိပါပဲဒါကတော့ဒီကျမတို့ကျောင်းမှာအဆောင်ခက်ခဲဖြစ်နေလို့နေစရာမရှိလို့ဝန်တန်းတွေရှောက်ခွင့်ရှိတဲ့မကွေးမြို့ပြည်တော်သားတိုက်ခန်းတွေကိုတွားပြီးတော့ရှောက်ပါတယ်ဒါပေမဲ့အရင်ဝန်ကြီးတုန်းကနှစ်ယောက်တခန်းပေးပေမဲ့လို့အခုစောက်လို့ရေဝင်ကြီးကတော့အပြိုဆိုရင်9ယောက်တခန်းပေးမယ်လို့ပြောပါတယ်။အိတ်ခန်းနှစ်ခန်းပဲပါတဲ့ဒီတိုက်ခန်းတွေကအလွန်ဆုံးလူ3ယောက်ပဲထားတဲ့တိုက်ခန်းတွေပါ။9ဦးဆိုတာကတော့တော်တော်ကိုအခက်အခဲဖြစ်ပါတယ်။ဒီအကြောင်းအရာတွေကိုအစိုးရသိအောင်ပြောပြစေချင်ပါတယ်။ VOA အနေနဲ့ကူညီပေးလိုက်မယ်လို့မျှော်လင့်ပါတယ်ရှင့
်။အစိုးရသိအောင်ပြောချင်ပါတယ်။ကျမတို့မကွေးတက္ကသိုလ်ကဆရာမတွေနေရထိုင်ရအတော်အခက်အခဲဖြစ်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်မမရရအဒီအာဒီရောက်လာပြီဒီအထူးသဖြင့်ဩဂုတ်လအရှိရဲ့တဝိုက်လောက်ရောက်လာပြီဆိုရင်တေးတောင်းနေတဲ့သောရရှင်ကတော့မုံရွာကဦးအောင်ဇာဖြစ်ပါတယ်ဒီသောရရှင်ကဩဂုတ်လ10ရက်နေ့မနေ့8နာရီမှာကြာရောက်မယ်8ငါးလုံးမွေးနေ့ရှင်မလေးရှားရောက်ဒူတော်မောင်နိုင်မန်နဲ့အတူနားဆင်ဖို့တဲ့ US ရောက်နိုင်ကီပြင်သစ်နိုင်ငံရောက်ညမဆစ်စတာယောလိုင်းချင်းပြည်နယ်မင်းနဲ့မျိုးကအမဟုံးအွဲအကိုဟုံးနေကချင်ပြည်နမမျိုးကအကိုဟုံးတန်မင်းနဲ့မျိုးဓာတာရွာကညီဟုံးမောင်ရန်ကုန်ဒေါ်ပုံကပညာရေးမှုယောဟန်နဲ့ဓာတာရွာကအဆွေမျိုးတွေနားဆင်ဖို့အတွက်တဲ့တချင်းလေးတစ်ပုတ်တောင်းလာပါတယ်မနစ်ကဒီချိန်မှာလဲဒီတချင်းမဲ့ဒီသောရရှင်တောင်းလာတာအမှတ်ရမိပါတယ်နော်စိုင်းထိဆိုင်ရဲ့နေသစ်ဆိုတဲ့တချင်းကိုထုတ်လွှင့်ပေးပါတယ် VOE ကိုထာဝရအားပေးနေပါတယ်ဆိုပြီးတော့မုံရွာကဦးအောင်စာစာရေးလာပါတယ်ရှင်စိုင်းထိဆိုင်ရဲ့တည်ဆူထားတဲ့နေသစ်ဆိုတဲ့တချင်းကိုမွနစ်ရှင်ရောသောရရှင်တွေအားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်
She's the my own
သိဆိုထားတဲ့နေသိဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
ညမောင်ရဲ့အိမ်မက်ဆိုးကတို့လာပြီလောင်ဟောင်းဆက်မသွားဖို့အမဟောင်းဆက်မမားဖို့ပြင်ဆင်ဖို့လိုတဲ့အခွင့်ကောင်းပါပဲညံညိုရိဖြည့်ဖြောင်းစို့
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့မူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။နာမည်ကြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲတဲ့အမှုပေါင်း80ကျော်ရှိလာခြင်းမြန်မာနိုင်ငံသတင်းဌာနအဒီတာချုပ်ကိုဆွေဝင်းအဖမ်းခံရပေမဲ့အာမခံရသွားခြင်းတပ်မတော်ကတရားစွဲထားတဲ့ The Voice သတင်းစာအဒီတာချုပ်ကိုကျော်မင်းဆွေကိုဗဟန်းမြို့နယ်တရားကြီးကအာမခံပေးလိုက်ပြီးခြင်းအဲ့ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းအမျိုးသားလွှတ်တော်ဘက်မှဆွေးနွေးဆုံးဖြတ်လို့ပြီးသွားပါပြီဆက်သွယ်ရေးဥပဒေထဲကပုံမှန်66ဂါကြီးဒီပိုက်လုံးကိုပယ်ဖျက်လိုက်ခြင်းနဲ့အမတ်တွေနဲ့လူပုဂ္ဂိုလ်တချို့ကတော့အမျိုးသားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအားရကျေနပ်မှုမရှိကြပါဘူးအခုပြည်သူလွတ်တော်ပဲရောက်သွားပြီဖြစ်တဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဘယ်နည်းဘယ်ပုံဖြစ်လာနိုင်သလဲနောက်ပိုင်းလွတ်တော်ကပြင်ဆင်ပြီးသွားရင်ဆက်သွယ်ရေးဥပဒေဟာသတင်းမီဒီယာသမားတွေနဲ့ပြည်သူတွေကိုဒုက္ခပေးနိုင်တဲ့ဥပဒေဆက်ပြီးဖြစ်နိုင်ပါဦးမလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်ဆက်သွယ်ရေးဥပဒေအဲ့ဒီတဲကမှပုံမှန်66ဂါကြီးရေပန်းစားလာတာသူ့ကိုအသုံးပြုပြီးတရားစွဲမှုများလာတဲ့စီမှာအချက်3ချက်လောက်ပါပါတယ်ပထမတစ်ချက်ကonline မှာအတရေဖြစ်ပါတယ်ဆိုပြီးရဲစခန်းမှာတွားရောက်တိုင်တန်းလိုက်တာနဲ့ရဲတပ်ဖွဲ့ကလုတ်ကင်စရာရှိတာလုတ်ကင်ပြီးတပ်ဆိုင်ရာမြို့နယ်ဥပဒေအရာရှိရဲ့မှတ်ချက်နဲ့တရားရုံးကိုတင်ပို့လိုက်ပြီးတရားရုံးကလည်းအမှုကိုလက်ခံလိုက်ပြီးဆိုတာနဲ့အဲ့ဒီတရားခံကိုရဲကဖမ်းတပ်ထေကံပစ္စည်းအဖြစ် mobile phone တွေ computer တွေကိုသိမ်းဆီးအချုပ်တဲတခါတည်းတန်းထည့်လိုက်တက်ကြလိုပါပဲရေပုံရအဖြစ်အဲ့ဒီပုံမှ66ဂါကြီးနဲ့တရားစွဲတင်လာတဲ့အမှုအများစုကိုတပ်ဆိုင်ရာတရားရုံးတွေကလည်းအာမခံမပေးတတ်ကြပါဘူးပုံမှ66ဂါကြီးကိုနောက်ထပ်လူသုံးများရတဲ့အကြောင်းရင်းကတော့ဘာမဆိုင်ညာမဆိုင်တတိယလူကဝင်တရားစွဲလို့ရနေတဲ့ကိစ္စပါဥပမာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုဖြစ်စေတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖြစ်စေရက်ွက်ထဲကတယောက်ယောက်ကိုဖြစ်စေဘသူကိုမဆိုအတရေဖြတ်ပါတယ်ဆိုပြီးဂျားလူတယောက်ယောက်ကဝင်တရားဆွဲလို့ရနေတဲ့ကိစ္စပါအတရေဖြတ်မှုနဲ့ဆိုင်တဲ့နဂိုရှီယင်းဆွဲရာဇသက်ကြီးဥပဒေပုံမှ900မှာတော့ကာယကံရှင်ကိုယ်တိုင်သူ့ရဲ့နစ်နာမှုအတွက်တရားဆွဲဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာအသုံးများလာခြင်းပြည်သူတွေကလည်းလွတ်လွတ်လပ်လပ်ရေးသားလာကြခြင်းမှာပေါ်ပြချက်တစ်စုံတစ်ခုနဲ့ပတ်သက်လို့ကိုယ်နဲ့မသက်ဆိုင်သည့်တိုင်တစ်ဖက်သားကဒုက္ခရောက်စေခြင်းနဲ့စိတ်ဆန္ဒနဲ့ဂျားလူတွေကပုံမှန်66ဂါကြီးကိုသုံးပြီးတရားစွဲမှုခေတ်စားလာတာဖြစ်ပါတယ်။အတိတ်ကတော့ကာယကံရှင်ကိုယ်တိုင်ဆိုရင်တရားစွဲခြင်းမှဆွဲမှာဖြစ်ပေမယ့်ကြားလူတွေကတရားစွဲခွင့်ရနေတဲ့အခြေအနေအောက်မှာပုံမှန်66ဂါကြီးကိုလူအများသုံးဆွဲလာကြတာဖြစ်ပါတယ
်။တတိယတစ်ချက်ကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာတရားစွဲနိုင်တဲ့အချက်လက်များပြားနေတာဖြစ်ပါတယ်။ဒီအချက်၃ချက်ကြောင့်ပုံမှန်66ဂါကြီးကိုအသုံးပြုပြီးတရားစွဲမှုများလာတာဖြစ်ပြီးအဲ့ဒီပုံမှန်လည်းနာမည်ဆိုးနဲ့ကြော်ကြားရတာဖြစ်ပါတယ်။လက်ရှိလွတ်တော်တဲ့တင်သွင်းလိုက်တဲ့ဥပဒေကိုအခုလိုပြင်ဆင်မယ်ဆိုပြီးဥပဒေကြမ်းမှာဖော်ပြထားတာတွေ့ရပါတယ်။ပုံမှန်66ဂါကြီးမှာဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားတာကိုဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းသို့မဟုတ်အသေးဖြတ်ခြင်းသို့မဟုတ်နှောက်ယှက်ခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုတဲ့စကားရက်နဲ့အစားထိုးရမယ်လို့ဖော်ပြထားပါတယ်
။ဒါကြောင့်မို့ငကိုပြဋ္ဌာန်းချက်ပါအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းနဲ့မလျော်ဩဇာသုံးခြင်းတို့ကိုပယ်ဖျက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ဒါအပြင်ပြင်ဆင်မဲ့ဥပဒေမူကြမ်းထဲမှာပုံမှန်66ဂါကြီးအပါအဝင်အခြားပုံမှန်နှစ်ခုကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်ပြင်ဆင်ထားတာကိုတွေ့ရပါတယ်။ထူးခြားချက်အနေနဲ့အရင်ပြဋ္ဌာန်းချက်အရနစ်နာမှုတစ်ခုခုအတွက်ဘသူမဆိုတရားစွဲလို့ရပေမယ့်အခုပြင်ဆင်ချက်မှာတော့နစ်နာသူကိုယ်တိုင်ဖြစ်စေကိုစားလွှဲအပ်ခြင်းခံရသူကဖြစ်စေတိုင်တန်းရမယ်ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါကဆက်သွယ်ရေးဝန်ကြီးဌာနကတင်သွင်းတဲ့ဥပဒေမူကြမ်းမှာအဲ့ဒီဥပဒေကြမ်းအမျိုးသားလွှတ်တော်ကိုတင်သွင်းတဲ့အခါအမတ်တချို့ကတော့နာမည်ကြီးနေတဲ့ပုံမှန်66ဂါကြီးတစ်ပိုက်လုံးကိုပယ်ဖျက်ခြင်းနဲ့ဆိုပြီးသဘောထားပေးကြပါတယ်။ဒါပေမဲ့ဆက်သွယ်ရေးဝန်ကြီးဌာနကရောအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဘက်ကပါ ဒီပုံမှာဆက်ပြီးရှိတဲ့နယ်လို့သဘောထားရှိတာတွေ့ရပါတယ်။ဒီလိုနဲ့လွတ်တော်တွင်မှာနည်းနည်းပါးပါးပြင်ဏကလွဲပြီးတကယ့်အဓိကကြတဲ့အချက်တွေမှာဥပဒေကျမ်းပါဖော်ပြချက်တွေအတိုင်းအတည်ပြုပေးလိုက်တာတွေ့ရပါတယ်။ဒီဥပဒေကျမ်းပြည်သူလွတ်တော်ဘက်ရောက်သွားရင်လေတချို့အချက်အလက်နည်းနည်းပါးပါးကလွဲရင်အမျိုးသားလွတ်တော်ဘက်ကအတည်ပြုပေးထားတဲ့အချက်တွေအတိုင်းဆက်ပြီးအတည်ပြုဖို့များပါတယ်။ဥပမာအဖြစ်ပုံမှန်66ဂါကြီးပါပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးအာမခံမပေးဘဲနေတဲ့ပုံမှန်အဖြစ်ကနေအာမခံပေးနိုင်သည်ဆိုတဲ့အချက်ဘယ်သူမှဆိုဝင်ပြီးတရားစွဲလို့ရတဲ့ပြဋ္ဌာန်းချက်ကနေနစ်နာသူကိုယ်တိုင်သူမဟုတ်ကိုစားလွှတ်အပ်ထားသူမှသာတရားစွဲဆိုရမည်ဆိုတဲ့အချက်တွေကိုဆက်ပြီးအတည်ပြုပေးလိုက်ဖို့ညားပါတယ
်တရားစွဲတဲ့သူဟာကိုယ်တိုင်နစ်နာသူသူမဟုတ်နစ်နာသူကကိုယ်စလေလွှဲရသူဖြစ်ရမယ့်အချက်တရားဆွဲပြီးဆိုရင်လဲပုံမှန်နေထားအောင်မှာအာမခံပေးရမယ့်အချက်အဲ့ဒီနှစ်ချက်နဲ့တင်ဒီပုံမှန်ကိုအသုံးပြုသူအလွန်နှဲသွားမှာသေချာသလောက်ရှိပါတယ်တစ်ဖက်မှာတမရော်ကာကွယ်ရေးဦးစီးချုပ်လို့ဒေါန်ဆန်းစုကြည်လို့ပုဂ္ဂိုလ်မျိုးကိုလူမှုကွန်ရက်ဆံမျက်နှာတွေကနေအသေးဖြတ်တာမျိုးကိုတော့သူတို့ရဲ့ကိုယ်စားလှယ်တွေကဒီဥပဒေနဲ့ဆက်ပြီးတရားဆွဲအောင်မဲ့အခြေအနေရှိနေသေးပေမဲ့အခြားတစ်ဖက်မှာတော့အင်တာနက်လူမှုကွန်ရက်ဆံမျက်နှာကနေအသေးဖြတ်တာနှောက်ယှက်တာချင်းချောက်တာတွေနဲ့ပတ်သက်ပြီးတကယ်ကိုနစ်နာသူတွေကတရားမျှတမှုရှိအောင်တရားစွဲဆိုခွင့်ဆက်ရနေဦးမှာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒီပုံမှာ66ဂါကြီးဆက်ရှိနေသေးတဲ့အတိုင်လွတ်တော်ကပြင်ဆင်ထားတဲ့ဥပဒေမူကြမ်းအတည်ပြုပြဋ္ဌာန်းပြီးရင်သတင်းမီဒီယာတွေနဲ့ပြည်သူတွေကိုဒုက္ခပေးနေတဲ့ပြဿနာဇိုးကြီးတစ်ခုရှင်းလင်းသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
်ရရှိမြတ်မြန်မာတနင်္ဂနွေလုံးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လီလုံးရေးတော်ပုံဖြစ်ခဲ့တာအခုဆို29နှစ်ပြည့်ပါပြီအာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လီလုံးရေးတော်ပုံ29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့အယတားအစွတ်တရားပေါ်ထွန်းနေပါပြီ။ရှစ်လေးလုံးလူမှုလူလားချက်တွေနောက်88ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲ။အခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပအဝင်ဆွေးနွေးမင်းများလိုတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒက်ဒီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။email လေးစာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခဲ့မှာပါဝင်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်လှည့်ပါ။ဒီတစ်ပတ်မှာတော့ဘရာဇီးလ်နိုင်ငံသားတွေဟာကမ္ဘာစင်တိန်ချိုးဖို့ကြိုးပမ်းမှုတစ်ခုအနေနဲ့ကောင်းကင်ကျိုးနဲ့ဆိုင်းထားတဲ့ဇပွဲမှာလူအများကြီးညစာစားခဲ့ကြပါတယ်။ကနေဒါနိုင်ငံတိုရန်တိုတော်ဝင်အွန်တာရီယိုပြတိုက်မှာဝေလာငါးပြကြီးရဲ့ကမ္ဘာအကြီးဆုံးနှလုံးကြီးကိုပြထားပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ညံ့နဲ့အတူတင်ပြပေးပါမယ်ရှင
်။ဘရာဇီးနိုင်ငံသားတွေဟာကမ္ဘာစံချိန်ချိုးဖို့ချိုးပန်းမှုတစ်ခုအနေနဲ့ကောင်းကင်ကျိုးနဲ့ဆိုင်းထားတဲ့ဇပွဲပေါ်မှာလူအများကြီးညစာစားခဲ့ကြပါတယ်။အခုလိုချိုးပန်းမှုကိုဆာပါလိုပြည်နယ်ကအတုံးမပြူတော့တဲ့တံတားတစ်ခုရဲ့အောက်ဖက်60ဒပေအမြင့်မှာပြုတ်လုခဲ့ကြတာပါ။မြေပြင်ကနေအမြင့်65ဒပေအထက်မှာဇပွဲကြီးတစ်လုံးကိုတံတားကနေချိုးနဲ့ဆိုင်းပြီးချထားပြီးတော့အသားခင်တွေကင်းဖို့မိဖို့တွေပါတွဲရက်တက်ဆင်ထားတာဖြစ်ပါတယ်။ဘရာဇီးအသားခင်ချရူဆာကိုကင်းစားကြတာဖြစ်ပြီးတော့ပါဝင်သူတရ2ယောက်ဟာတံတားပေါ်ကနေချိုးနဲ့တွဲလောင်းခိုဆင်းပြီးတော့ဇပွဲပေါ်မှာနေရာယူကြရတာပါ။အခုလိုပွဲဖြစ်မြောက်ဖို့အတွက်နှစ်လကြာစီစဉ်ခဲ့ရတယ်လို့အယ်လန်ဖရီရာကပြောပါတယ်အခုလိုဂျိုးရီနဲ့တွဲလောင်းဆင်းပြီးတော့ကောင်းကင်ညစာစားကြတာလည်းပထမဆုံးအကြိမ်ဖြစ်ပါတယ်ဂင်းနစ်စ်ကမ္ဘာစံချိန်အဖွဲ့ကတော့တရားဝင်စံချိန်ဂျိုးသွားကြောင်းအတိမပြုရသေးပါဘူးခင်ဗျာ
စဘအုံမွေးလို့ယူဆရတဲ့မွေးတကောင်ဩစတြေးလျသတင်းဌာနကရုံးငန်းထဲမှာတွေ့ခဲ့ရပါတယ်သတင်းဌာနရဲ့သတင်းရုံးခန်းစပွဲတောက်နာမှာခွေးနေတဲ့မွေကိုကင်မရာသမားတယောက်ကစတွေ့ခဲ့တာပါရုပ်သံစီစဉ်တဲ့မန်နေဂျာတယောက်ကဂေါအင်ဂျီချိတ်တဲ့ဂျိတ်ကိုတုံးပြီးမွေကိုအိတ်ထဲဖမ်းထည့်ခဲ့ပါတယ်အဲ့ဒီနောက်မှာတော့သတင်းခန်းအပြင်ဘက်ခြုံပုတ်တွေဘက်ကိုလှုပ်ပေးခဲ့ပါတယ်ရှင်
ကနေဒါနိုင်ငံတော်ရန်တိုတောင်ဝင်အွန်တေရီယိုပြတိုင်းမှာကမ္ဘာအကြီးဆုံးနှလုံးကြီးကိုပြသထားပါတယ်။ဒီနှလုံးကြီးဟာလွန်ခဲ့တဲ့3နှစ်က Newfoundland နဲ့ Labrador ပြည်နယ်က Trout မြစ်ကမ်းခြေမှာပင်လယ်ရေလှိုင်းနဲ့အတူမျောပါလာပြီးတော့တောင်လာတင်နေတဲ့ဝေလ5ပြာကြီးနှစ်ကောင်ထဲကတစ်ကောင်ရဲ့နှလုံးဖြစ်ပါတယ်။အများသောအဖြစ်ဝေလ5ပြာကြီးပဲခန္ဓာကိုယ်ဟာအစီအသိမရှိတာကြောင့်ပင်လယ်ထဲကိုနစ်မြုပ်သွားတက်ပြီးတော့အခုလိုရတာမျိုးရှားတယ်လို့လက်ထောက်ပြတိုင်မှုဘာဒမ်လင်းကပြောပါရယ်အသားနဲ့အစီတွေကိုဖယ်ဖို့နဲ့အယိုးကျဖို့အတွက်ဝေလ5ပြာကြီးရဲ့ခန္ဓာကိုယ်ကိုနောက်ခြေထဲမှာတစ်နှစ်ခွဲလောက်မြုပ်ထားခဲ့ရပါတယ်ဝေလ5ရဲ့နှလုံးကိုတော့ဂျာမနီနိုင်ငံကိုပို့ပြီးတော့ရုပ်ကျွင်းထိမ့်သိမ့်ဖို့လှုပ်ဆောင်ခဲ့တာပါနှလုံးကိုမပုတ်မတိုးစေဖို့ဖော်မလင်ဆင်ခဲ့ပြီးတော့ကြွက်သားတွေကရေဓာတ်ခန်းခြောက်စေဖို့အက်ဆီတုန်းလည်းဆင်ခဲ့ရပါတယ်အဲ့ဒီနောက်မှာတော့ဆီလီကုန်းပိုလီမာအရေဆင်ပြီးတဲ့နောက်လေဟာနဲ့နီးပါးဖြစ်တဲ့အခန်းထဲမှာထည့်ပြီးတော့အထဲကရေနဲ့ဓာတုဓာတ်တွေခန်းချောက်အောင်ထားခဲ့ရပါတယ်။အဲ့ဒီနှလုံးကအမြင့်5ပေအလျားနဲ့အနံ4ပေစီရှိပြီးတော့မူလပုံအတိုင်းဆိုရင်ပေါင်400လောက်အနည်းဆုံးရှိပါတယ်။အခုလိုတွေးရှိမှုဟာဝေလ5ပြာကြီးတွေရဲ့ခန္ဓာကိုယ်တိဆောက်ပုံကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေအတွက်အများကြီးအထောက်အကူဖြစ်စေခဲ့ပြီးတော့နှလုံးသွေးကြောတွေရဲ့အတိုင်းအတာနဲ့နှလုံးအိမ်အတွင်းကအခန်းတွေရဲ့အတိုင်းအတာကိုအတိအကျတိုင်းတာနိုင်ခဲ့ပါတယ်အရင်တုန်းကတော့အဲ့ဒီအတိုင်းတာတွေကိုခံမှန်းတွက်ချက်ထားကြတာပါဒီနှလုံးကြီးနဲ့ဝေလ5ရဲ့ပေ80လောက်ရှိတဲ့ရိုးစုကြီးကိုပင်လယ်အောက်ကဝေလ5ပြာကြီးရဲ့ဇလန်းနာမည်နဲ့ပြာခန်းတစ်ခုအဖြစ်စက်တင်ဘာလ4ရက်နေ့အထိပြတိုင်းမှာပြသထားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းတင်းငွေနေညမှာထုတ်လွှင့်တဲ့ထူးခြားဆွံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တင်းလာနေမနဲ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့တင်းအချင်းချုပ်ကိုမှတ်သိနေထိုက်ကြညာပေးပါမယ်ရှင်။
ရှခိုင်းပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမျိုးဖြုတ်တပ်ဖြတ်မှုတွေမတွေ့ရဘူးလို့မြန်မာဒုတိယသမ္မတဦးမြင့်ဆွေကရည်ရွယ်ချက်ညင်းဆိုလိုက်ပါတယ်။ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်မတော်ဒေသစုံစမ်းရေးကော်မရှင်ဖွဲ့ရဲ့အပိသက်အစည်းအဝေးခန်းစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။စစ်တပ်ဘက်ကအုပ်စုဖွဲ့အထက်မှကျူးလွန်တာမရှိသလိုနယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းယာရီကိုရှင်းပစ်ခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်ဆွေကပြောဆိုသွားပါတယ်ရှင်။မြောက်ကိုရီးယားပေါ်နောက်ထပ်တန်းခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့စနေနေ့ကတင်ညတညွတ်ထဲမဲပေးအတည်ပြုလိုက်ပါတယ်။အမေရိကန်ကကမကထပြုတင်သွင်းတဲ့ဒီအရေးယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဲ့တင်းဒုံးကျည်အစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာ10,000လောက်ထိခိုက်သွားဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကျင်းပနေတဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုတို့ဒီကနေ့တီးခြားတွေ့ဆုံဆွေးနွေးပါတယ်။မြောက်ကိုရီးယားဘက်ကကုလသမဂ္ဂဆွံ့ဖြတ်ချက်တွေကိုလိုက်နာဖို့နောက်ဒုံးကျည်ပြစ်လွတ်မှုတွေနျူကလ িয়ার ဆန့်တက်မှုတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကိုရန်စနေတာတွေရပ်ဖို့တရုတ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့ရှေ့တောင်အာရှနိုင်ငံများအတင်အာဆီယံရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့မြန်မာ၊ဂျပန်နဲ့တောင်ကိုရီးယားတို့ကနိုင်ငံခြားရေးဝန်ကြီးတွေတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါလေရှင်
။သတင်းအကျဉ်းချုပ်ကိုမှတ်သိနေထိုက်ကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရေမူကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital ဇော်ညက်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.